စကိုင်းတိုင်းအထက်ပိုင်းကတာမြို့နယ်မိုးတာလေးကျေးရွာအနီးမှာဒီကနေ့မှလည်းတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးတော့လေကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ PDF တပ်ဖွဲ့နဲ့နှီးဆက်သူတဦးကတော့တိုက်ပွဲပြီးတဲ့အချိန် PDF တွေတက်ဆုတ်တဲ့အချိန်မှာလေကြောင်းကနေတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်။ဒီသတင်းပေးပို့ချက်ကိုတော့မတ်စုမြတ်မုံကတင်ပြပေးထားပါတယ်ရှင်။
စကိုင်းတိုင်းနယ်ကကတာမြို့နယ်အထက်ပိုင်းမိုတာလေးကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ ABSDF PDF ပူးပေါင်းတပ်တွေကြား၄ရက်မြောက်နေ့အဖြစ်နဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေပါတယ်။ကချင်ပြည်နယ်နဲ့ထိစပ်နေတဲ့တိုက်ပွဲဖြစ်ရာဒေသအနီးအတွင်းမှာစစ်ကောင်စီတပ်တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လက်လုပ်နေတယ်လို့ဒေသခံတဦးက VOA ကိုပြောပြပါတယ်
။မနေ့၈နိုင်15လောက်ထဲစကျဲတော့ပထမတိုက်လေရင်းနဲ့နောက်တော့ Husky မစင်း3စင်းနဲ့လူအင်အားလည်းဖြည့်တယ်တနေ့အင်အားချတာရောအဲ့ဒီဖြစ်တဲ့ကောဆုတ်ချက်ကိုခတ်နေတယ်မှာခုမှမော်ဘက်ကတစင်းပြန်လာတိုက်လေခုတော့လည်းငါကျဲလက်ဆက်ကျဲလို့
PDF တပ်ဖွဲ့တွေနဲ့နှိစက်သူတယောက်ကလည်းဒီနေ့လေရင်နဲ့ပြစ်ခတ်တိုက်ခိုက်တဲ့အခြေအနေကိုအခုလိုပြောပြပါဗျ။အင
်းဂျက်ဖိုက်တာဒီအစောပိုင်းတိုက်ပွဲချင်းတွေကနစီလောက်တခါလာရရပြီးမှအဟလီကော်ပတာနဲ့ပြီးနိုင်ကျော်တော့ကျွန်တော်တို့အေးမော်တော်လေးဝင်ကျင်ပတ်ကျန်တယ်တစီရပစ္စည်းချလုံချတစီရအော်ဘေးလိုက်ကျင်တယ်အခုနောက်ဆုံး၄နာရီကကျွန်တော် PDF ကျန်ဆုပ်ကိုလိုက်ကျင်နေတာ
နှစ်ဖက်တပ်တွေကြားမှာမနေ့ပိုင်းကတိုက်ပွဲဖြစ်ပြီးတော့မနေ့၁၇နာရီကျော်လောက်မှာတော့ပြီးသွားတယ်လို့ပြောပါတယ်နှစ်ဖက်ထိခိုက်ကြဆုံးတဲ့အခြေအနေကိုသူကအခုလိုဆက်ပြောပါတယ
်မနေ့စောကြီးဒီပိုင်းနေရာဖြစ်နေတယ်ဒီဘောလုံးမှာ၁၇ကျော်၁၂လောက်မှာပြီးတယ်ပြီးတဲ့အချိန်မှာရဟရင်ရောက်လာပြီးပြစ်ပေါ်တော့အဲ့မှာဟောတယောက်ကြောက်တယောက်ထိရပြီးရပေါ့ဒီကနေ့ကတော့အပေါ်ရေးလို့ကဒီပြူတာပြီးသွားပြီမနေ့ဆက်နေလောက
်ကချင်ပြည်နယ်အခြေဆိုင်သတင်းမီဒီယာတချို့မှာတော့၄ရက်ကြာဖြစ်ပွားတဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကဗျူဟာမှုတဦးကြာဆုံးကြောင်းဖော်ပြထားပါတယ်တိုက်ပွဲရင်းထိခိုက်သေးဆုံးတဲ့အခြေအနေကိုတော့ VOA ကတီးကြားအတည်ပြုလို့မရပါဘူးဒီကနေ့တိုက်ပွဲတွေအတွင်းမော်တာလေးကျေးရွာနဲ့တိုက်ကုန်းရွာကနေအချို့မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံအချို့ထိခိုက်သေးဆုံးကြောင်းဒေသခံတွေကပြောပေမဲ့ဒီသတင်းကိုလည်းတီးကြားအတည်ပြုလို့မရပါဘူးလက်ရှိကသာမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုတိုက်ပွဲမှာပါဝင်နေတဲ့မျိုးလှ PDF အဖွဲ့ကမနေ့ကအထိအခြေအနေကိုသူတို့လူမှုကွန်ရက်စာမျက်နှာမှာဖော်ပြခဲ့ပေမဲ့ဒီကနေ့အခြေအနေကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးရှင်